သမရဦးထင်ကျော်ရဲ့မိဂွန်းပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပေးခြင်းပါတယ်။နိုင်ငံတော်သမရတဲ့မိဂွန်းပါကတိကဝတ်များနဲ့ပတ်သက်လို့ဘလောက်ထိလက်တွေ့ဆောင်ရွက်နိုင်မလဲ။ဘာတွေအခက်အခဲကြုံရနိုင်တယ်လဲ။ဆိုတဲ့အပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့အမြင်ကို VOA သတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ဒီကနေ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအရေးပါတဲ့သမိုင်းဝင်နေ့တစ်နေ့အဖြစ်ပြည်တွင်းပြည်ပမှာဝေဖန်သုံးသပ်ကြသလို250ကျော်ကာလအတွင်းမှာပထမဆုံးအယက်သားသမရတစ်ကဂရိသစ္စာပြုပြီးတာဝန်သစ်ကိုလက်ခံရယူခဲ့တာဖြစ်ပါတယ်။အယက်သားသမရတစ်ဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့မူဝါဒတွေနဲ့ပြည်သူ့ဘဝမြန်မာရေးဆိုတာတွေကိုအလေးပေးပြောကြားခဲ့ပါတယ်။
ယခုအစိုးရအသေးအနေဖြင့်အောက်မူဝါဒများဖြစ်တဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမှာဖြစ်ပါတယ်
ဒီချက်တွေအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန်းတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးကိုဆောင်ရွက်ရမယ့်တာဝန်ရှိကြောင်းနဲ့ပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးရည်မှန်းချက်တွေကိုစိတ်ရှည်သီးခံပြီးဆောင်ရွက်သွားဖို့ကိုလည်းနားလည်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတတည်းရဲ့မိန့်ခွန်းအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကကြိုဆိုကြောင်းပြောဆိုပါတယ်။
ကျေပြည်တော်စုပြည်ဆောင်ရေးရှေ့ရှုတဲ့တုံးတော့တပါတော့အဲ့ဒါတော်တော်ကောင်းပါလေအဲ့ဒါအတိကလည်းကြားတဲ့အချက်တစ်ခုဖြစ်တဲ့ရှားကြီးကြရဒီမှာလည်းပြည်ပြည်တော်လေးရန်တတ်တယ်ဆိုလို့ဆောင်သွားဖို့ရည်တမ်းတဲ့သဘောနဲ့ပြောသားတာကြားပြရတော့ဝန်တာပါလေကျေဆိုပါလေ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့စိန်ခေါ်ချက်တွေရှိနိုင်ကြောင်းဒေါက်တာတူးကြကတုံ့တက်ပါတယ
်ဒီနှစ်တော့ရှိဖွဲ့စည်းပုံပြင်ဆင်ဖို့ကလွတ်တော်သွင်းမှာတော့ဒီတီတီကြီးမျိုးလုံနိုင်မယ်ဆိုသိမဖြစ်မိဘူးဗျာ။ဘာလို့လဲဆိုလို့ရှိရင်လေတူ6ကခံနေတယ်လေ။ဘုံမှာလေတူ6ခံနေတဲ့ခါကျတော့အတားဒီအခုဒီပြည်တော်လေးတမားတယ်အနေနဲ့ပေါ့နော်။ဒီမိုကရေစီပြည်တော်သားတွေအနေနဲ့တော့ဒါပြင်းပြမှာပဲလေ။ဒါပေမဲ့လေတူ6ကိုဖြစ်ဖြစ်ရရပြင်းနိုင်လိမ့်မယ်ဆိုတော့မျောသိလို့ဗျာ။ဒါကြောင့်ဒီဟာကတော့ဒါလစ်တော်ပြပါနဲ့တို့ဒီအများကြီးကြိုးစားဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုယူဆတယ်ဗျာ။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကလည်းသူ့အမြင်ကိုအခုလိုပြောဆိုပါတယ်
။ဒီသမရာကြီးဦးထင်ကျော်ပြောသွားတဲ့မိန့်ခွန်းကိုချုပ်ကြည့်မယ်ဆိုရင်ပေါ့နော်။အချက်တစ်ခုကိုအဓိကထားပြီးပြောသွားပါတယ်။ဘူအားဖြင့်တော့ဒီဥစ္စာလုံးဝကြိုဆိုရမယ်ထားပါ။ဘယ်လောက်ထိလောက်ကိုင်းနိုင်မလဲဘယ်လောက်ထိကိုကျွန်တော်ကြိုးပမ်းခွင့်ရှိမလဲဆိုတာတော့ LND ပါတီနဲ့ဒီတရားလုံးရဲ့အုံညီမှုပေါ်မူတည်နေလိမ့်မယ်။နောက်တပ်မတော်ရဲ့ပူပေါင်းပါဝင်မှုဘယ်လောက်တိုင်းတာထိတိုးတက်ဖြစ်ထွန်းလာမလဲဆိုတဲ့အနေထားကိုလည်းချင့်တွေ့ရမယ်လို့ပဲမြင်ပါတယ်ခင်ဗျာ
။စခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့နိုင်ငံတော်သမ္မတသေးရဲ့မိန့်ခွန်းအပေါ်မှာအခုလိုထောက်ပြပြောဆိုပါတဲ
့။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တပ်မတော်နဲ့နော်အမျိုးသားရင်ကြားရှိတိစောက်ဖို့လိုတဲ့တိုင်းသားပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အငြိမ်းချမ်းရေးရအောင်သူတို့အပေါ်မှာယုံကြည်ကြအောင်တကယ်ရဲရဲဝံ့ဝံ့ဖဲတဲ့စီတော်စနစ်ကိုသွားဖို့ဟာလာတာရှိနေရဆိုတော့ဟိုအလုံးနဲ့ပြက်ပြပြဖို့လိုတယ်။အဲဒါကြောင့်ဘာပြောပြောကျွန်တော်တို့ဟိုဒါကိုအကောင့်တဘိုးနဲ့သဘောနဲ့ကြိုးဆိုပါရဲအဲဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်ကြိုးစားဖို့နဲ့အမျိုးသားရင်ကြားစုရေးကတစ်ချက်နော်ငြိမ်းချမ်းရေးပန်းနိုင်ပြီးတင်းနာနိုင်အောင်ဒါတွေကစွန့်ဆောင်နိုင်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်ကညွှန်လင်းပါတယ်ဗျာနော်
ဒီကနေ့ပထမဆုံးပြောဆိုလိုက်တဲ့နိုင်ငံတော်သမ္မတတည်းရဲ့မိန့်ခွန်းဟာ2မိနစ်ခွဲတာတာလောက်သာရှိပြီးအစိုးရတည်းရဲ့မူဝါဒတွေပြည်ပြည်စုံစုံဖော်ပြတာမျိုးမရှိတဲ့အတွက်အာမရသူတွေရှိတယ်လို့ကြည်ကြည်လင်းလင်းနဲ့အစိုးရတည်းရဲ့အဓိကဆောင်ရွက်မဲ့လုပ်ငန်းတွေကိုဖော်ပြတယ်လို့လည်းထောက်ပြတာတွေရှိနေပါတယ်။ဒီကနေ့ဂရီးသစ္စာပြုပြီးသမ္မတတာဝန်ကိုလွှဲပြောင်းရယူခဲ့တဲ့ဦးထင်ကျော်ဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်တာဝန်ထမ်းဆောင်မဲ့ကိုရောက်မြောက်သမ္မတလည်းဖြစ်ပါတယ်။